Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ5ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံမှာပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်မှုအမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေဒီကနေ့လဲဆက်လက်ဆွေးနွေးပေမယ့်အောင်မြင်မှုမရခဲ့ပါဘူးမြောက်ကိုရီးယားကပက်ထင်းတက်မစ်ဆိုင်းတုံးသုံးခုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပြစ်ခတ်ခဲ့တဲ့အတွက်ဂျပန်ဆိုရကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနဲ့လူကြီးညာပေးမှာပ
ါဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့ရန်ကုန်မြို့မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ
်
မြန်မာနိုင်ငံတွင်းကရခိုင်ပြည်နယ်ရဲ့ပြဿနာအရင်းခံပါလဲဆိုတာဖော်ထုတ်ကြဖို့ကော်မရှင်ဖွဲ့ခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်ရှင်းပြခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရှမ်းပြည်နယ်ဘက်က NND ခေါင်းဆောင်တွေကိုရွေးကောက်ပွဲအောင်နိုင်ရေးလှုပ်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ထုတ်ပယ်လိုက်တဲ့သတင်းနဲ့အတူကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးညီလာခံမှာဘယ်လိုအကြောင်းအရာတွေကိုအဓိကထားအလေးပေးဆွေးနွေးခဲ့ပါသလဲဆိုတဲ့နောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။စီးပွားနိုင်ငံကစစ်တမ်းတဲ့လူတို့အတွက်လူသားချင်းစာနာမှုအကူအညီတွေပေးရနိုင်မယ့်အပြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိနိုင်မှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကရိန်းနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့တို့ဒုတိယနေ့ဖြစ်ဒီကနေ့ဆက်လက်ဆွေးနွေးပေမယ့်အောင်မြင်မှုမရခဲ့ပါဘူး။စာနာရိတ်ခါနဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုအကူအညီပေးနိုင်ရေးရုရှားနိုင်ငံကကြိုးစားနှောက်ခံပေးထားတဲ့စီးရီးယားဆူရနဲ့အမေရိကန်ကထောက်ခံအားပေးနေတဲ့သဘုံဖွဲ့တွေပါဝင်မဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်မှုအမေရိကန်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့ G20 ထိပ်သီးညီလာခံကျင်းပရာတရုတ်နိုင်ငံဟန်ဂျိုးမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါ။G20 ညီလာခံကိုတက်ရောက်လာကြတဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းတင်းနှလာနေကတီးခြားတွေ့ဆုံခဲ့ကြပေမဲ့ဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အတိအကျထုတ်ပြန်တာမျိုးတော့မရှိပါဘူး။တင်းနှုံနေနေကနှစ်ဖက်အကြားသဘောတူညီချက်ရဖို့နှိစက်တဲ့လှလာတွေတွေ့ခဲ့ရပေမဲ့လည်းဟန်တားတွေရှိနေဆဲဖြစ်ပါတယ်။အမေရိကန်ကအားပေးထောက်ခံနေသူတွေနဲ့ပတ်သက်လို့ရောစီးရီးယားမှာငင်းကြဲရဖို့စောင့်ရမယ့်အပိုင်းမှာပါရုရှားနိုင်ငံနဲ့ကြီးကြီးမားမားသဘောထားကွဲပြားမှုတွေရှိနေတော့မယ်လို့လည်းတနင်္ဂနွေနေ့မှာသမ္မတဝါမာကသတင်းတောက်တွေကိုပြောဆိုခဲ့တာပါရုရှားသမ္မတကတော့စီးရီးယားအရေးအားနိုင်ငံရေးနည်းလမ်းနဲ့သာဖြည့်ရှင်းရမှာဖြစ်တဲ့အကြောင်းသတင်းတွေကကိုးကားဖော်ပြပါတယ်စီးရီးယားပြည်ကမှာရုရှားအစိုးရကစီးရီးယားသမ္မတဘရှာလ်အာဆတ်အစိုးရကိုထောက်ခံနေပြီးအမေရိကန်ကတော့အစိုးရကိုပုံကန်နေတဲ့အတိုက်ခံအုပ်စုတွေကအလဲအလတ်သဘောထားရှိတဲ့အင်အားစုတွေကိုထောက်ခံမှုပေးနေတာဖြစ်ပါတယ
်စီးရီးယားနိုင်ငံမှာအစိုးရထိန်းချုပ်ထားတဲ့မြို့အတော်များများနဲ့ကတ်လက်နက်ကင်ဖွဲ့ထိန်းချုပ်ထားတဲ့မြို့ကြီးတခုမှာဒီကနေ့ပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေအားလုံးတပြိုင်တည်းဖြစ်ခဲ့တဲ့ဆိုတာထင်ရှားပြီးအားလုံးဟာလူကြုံရေးဂိတ်တွေကိုပိတ်မထားတိုက်ခိုက်တာဖြစ်တယ်လို့ Syria လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ညွှန်ကြားရေးမှူး Rami Abdel Rahman ကပြင်သစ်သတင်းဌာနကိုပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်နေချက်ချင်းပြောဆိုတာတော့မရှိသေးပါဘူးနိုင်ငံအရှေ့မြောက်ပိုင်းကန်ယူရန်မြို့ Tartus ကအာဆူနာတရားပေါ်မှာဘုံခွဲတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ခဲ့တာမှာလူ၁၁ယောက်သေဆုံးပြီးတော့55ယောက်ဒဏ်ရာရခဲ့ပါတယ်။ဒီတရားပေါ်ကတိုက်ခိုက်မှုတွေကိုအကြမ်းဖက်သမား၂ဦးကဖောက်ခွဲခဲ့တာဖြစ်ပြီးပထမကားဘုံထောင်ဖောက်ခွဲမှုအပြီးဒဏ်ရာရသူတွေကိုကူညီဖို့လူတွေရောက်လာတဲ့အချိန်မှာအသေးခံဘုံခွဲသူတဦးကခါမှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုနဲ့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ရုပ်သံကကြေညာပါတယ်။တခါ Holmes မြို့ဘပ်တက်မိုးရက်ကော့ကစစ်တပ်စစ်စေးဂိတ်တခုမှဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာတော့လူ၂ယောက်ထက်မနည်းသေဆုံးပြီး၄ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါဗျ။အလားတူမြို့တော်ဒမက်စကတ်အပြင်ဘက်အယ်ဆာဘူရာလမ်းမပေါ်မှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုအထွေမှာတော့ထိခိုက်သေးခြင်းမှုရှိမရှိဆိုတာသိသိချာချာမသိရသေးပါဘူး။ကာတလန်နဂိုင်ဖွဲ့ထိန်းချုပ်တဲ့အရှေ့မြောက်ပိုင်းဟာဆာကာမြို့မှာလည်းမော်တော်ဆိုင်ကယ်တစ်စီးပေါက်ကွဲခဲ့တာမှာလူ၃ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကပြောပါရရှင်။
အရှေ့တောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံတွေဒီသတင်းပတ်ထည်ချင်းပမဲ့လာအိုနိုင်ငံဗီယက်ဂျမ်မြို့တော်ကိုသမိုင်းဝင်ခီးစဉ်ဖြစ်ရောက်လာမဲ့အမေရိကန်သမ္မတဘရက်ဝါမာအာရှဒေသနဲ့ဩဇာထိန်းကြီးမဲ့မူဝါဒကိုအက ခိုင်မာဆက်လက်ကင်ဆွဲသွားမှာဖြစ်တဲ့အကြောင်းဒေသရင်းနိုင်ငံတွေကိုထလောင်းအာမခံနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်။လာအိုနိုင်ငံကိုပထမဆုံးအကြိမ်အမေရိကန်သမ္မတတူရဲ့ခီးစဉ်ဖြစ်တင်းလာနေနောက်ပိုင်းမှာသမ္မတဥပမာရောက်ရှိလာမှာဖြစ်ပါတယ်။အာဆီယံရဲ့ရှေ့အရှေ့ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်မဲ့သမ္မတဥပမာအမေရိကန်ရဲ့ဩဇာအရှိန်ဟာဒေသရင်းမှာချက်ထွင်နိုင်အောင်ဆက်ဆံရေးတွေတိုးမြင့်နိုင်မှုကြိုးပမ်းမှာဖြစ်ပါတယ်။အရှပ်စီပီဒေတာကိုပုံမအယုံဆက်ပြီးဒေတာရင်းမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍနဲ့အရှိန်အဟွာကြီးထွားလာနေတာကိုတံပြန်မှုရည်မှန်းထားတဲ့အမေရိကန်အနေနဲ့လာအိုနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်မှုသမ္မတဥပမာကျိုးပမ်းမှာဖြစ်တယ်လို့လည်းအင်ဂျီရောတာဝန်ရှိသူတွေပြောဆိုထားကြတာပါမနက်ပိုင်းအင်္ဂါနေ့မှာတော့သမ္မတဥပမာဟာလာအိုသမ္မတဘွန်ဟန်ဘိုရချစ်နဲ့သမ္မတနန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်ဒီနေ့စပိုင်းမှာပဲအာနာယက်ကွန်မြူနတီပါတီကခေါင်းဆောင်အသစ်တူရွေးချယ်တင်မြှောက်လိုက်တဲ့လာအိုနိုင်ငံဟာလက်တလုံးမှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားပြီးလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဝေဖန်ခံရတာလည်းဖြစ်ပါတယ်။သမ္မတဥပမာအာရှပစိဖိတ်ဒေသကိုအမေရိကန်ကဦးဆောင်နိုင်မှုအာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေလို့ဒေသရင်းညီလာခံတွေမှာပါဝင်လာတဲ့အထိဖြစ်လာအောင်ဘလောက်ထိကြိုးပမ်းပုံဖော်ခဲ့ရတယ်ဆိုတာတွေကိုပြောဆိုမှာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလွန်ကြိုးရေးဒုတိယချန်ပီယံပုဂ္ဂိုလ်ဘန်ရူဆာပြောဆိုထားပါတယ်။
G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးနဲ့ယင်းနှမြုပ်နယ်မှုတွေကိုအားပေးတဲ့ပွင့်လင်းတဲ့စီးပွားရေးစနစ်အားကောင်းလာအောင်လုပ်တင်တယ်လို့တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာတရုတ်သမ္မတရှီဂျင်ပင်ကပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဟာစိုးရိမ်ရတဲ့အဆင့်တစ်ခုကိုရောက်နေပြီလို့လည်းသူကသတိပေးပြောဆိုခဲ့တာပါ။စီးပွားရေးအင်အားကြီးနိုင်ငံ20ခေါင်းဆောင်တွေအနေနဲ့ကိုကိုကိုကာကွယ်တဲ့နိလန်သစ်တွေချမှတ်လှုပ်ဆောင်တာကိုရှောင်ရှားပြီးစီးပွားရေးတိုးတက်စေမဲ့ယင်းနှမြုပ်နှံမှုတွေပူးပေါင်းဆောင်ရွက်မှုတွေနဲ့လက်တွေ့ကျတဲ့နိလန်တွေချမှတ်ဆောင်ရွက်သွားဖို့တနိဋ္ဌာန်ပြုထားကြတဲ့အတိုင်းလိုက်နာဆောင်ရွက်သင့်တယ်လို့လည်းမစ္စတာရှီကပြောပါရယ်။ဆက်တဲ့ချိန်မြောက် G20 ထိပ်သီးဆွေးနွေးပွဲကိုတော့ဝေလူအားကျဆင်းမှုတွေနောက်ဈေးကွက်မတည်ငြိမ်မှုအခြေအနေတွေနဲ့အတူလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်တွေနဲ့တစ်ကမ္ဘာလုံးစီးပွားရေးအရာဖြန့်ကျက်ဆက်ဆံမှုတွေကိုစန့်ကျင်တာတွေတိုးလာချိန်မှာကျင်းပတာဖြစ်ပါရယ်။တရုတ်ရေးရာကျွမ်းကျင်သူတို့ကတော့ကုန်သွယ်ရေးပညာမှုတွေကိုပြင်ဆင်သင့်ပြီးတရုတ်နိုင်ငံအနေနဲ့ဈေးဘောဘောတန်တွေတွေတင်ပို့ရောင်းချတာလို့ကုန်ပစ္စည်းအလုံးကျုံထုတ်လုံရောင်းချတာတွေကနေပြဿနာကိုပြေလည်စေသလားဒါမှမဟုတ်ပို့ပြီးတော့ဆိုးစေသလားဆိုတာကိုစဉ်းစားဆုံးဖြတ်ရမှာဖြစ်တယ်လို့ပြောဆိုနေကြပါတယ်ရှင်
Viewer American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Viewer American တန်မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကပယ်ထိန်တန်မစ်ဆိုင်းတုံး3ခုကိုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပဲပစ်ခတ်ခဲ့တဲ့အတွက်ဂျပန်အစိုးရကပြစ်တင်ရှုတ်ချလိုက်ပါတယ်
။今回の発射は関連安保理決議等に違反するものであり、直ちに北京の大使館ルートを
通じて。ピカムはジャパンနိုင်ငံပေါ်ရန်လိုတဲ့လုပ်ရပ်ဖြစ်နေတာမကတရုတ်နိုင်ငံဟန်ဂျိုးမြို့မှာ G20 ထက်သီးအစည်းအဝေးတွေကျင်းပနေချိန်တက်တက်ဆန်ဆန်ဖြစ်ခဲ့တာကိုထက်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံတကာအတိုင်းအဝန်းကိုပါရန်လိုတဲ့လုပ်ရပ်ဖြစ်တဲ့အကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရာဆူဂါကပြောဆိုသွားတာပါ။မြောက်ကိုရီးယားကမစ်ဆိုင်းတုံးတွေကိုအရှိတ်အဝါကန်ယူရန်ဒေသဝန်ခေးကနေပစ်ခတ်ခဲ့တာဖြစ်ပြီးကီလိုမီတာ1000လောက်ထိရောက်နိုင်တဲ့ရိုဒွန်အမျိုးအစားမစ်ဆိုင်းတုံးတွေဖြစ်ကြောင်းလည်းတောင်ကိုရီးယားပူးတွဲစီဦးစီးချုပ်ယုံကပြောဆိုခဲ့ပါတယ်။တောင်ကိုရီးကိုရီးယားမှာရှစ်ပင်လဲလို့ခေါ်ကြတဲ့ဂျပန်ရေပိုင်နယ်ထဲကစီးပွားရေးအထူးဇုံနယ်မြေအတွင်းကိုမစ်ဆိုင်းတုံးတွေကျခဲ့တာလို့လည်းဂျပန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါမစ်ဆိုင်းတုံးတွေမပစ်ခင်နိုင်ပိုင်းလို့မှာပဲစစ်မှုထုံးကားတဲ့နိုင်ငံ20 G20 ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟဲကတရုတ်သမ္မတရှီကျင်းပင်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်ပရင်တက်မစ်ဆိုင်းတုံးတွေနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေပါဝင်မြောက်ကိုရီးယားကရန်လိုတဲ့လုပ်ရပ်တွေစက်တိုက်ဆိုသလိုလှုပ်လာတာဒေသရင်းငင်းချမ်းရေးကိုအကြီးအကျယ်ထိခိုက်စေသလိုတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးမှာချင်းချောက်မှုတရဖြစ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတကတရုတ်သမ္မတကိုတွေ့ဆုံချိန်မှာသတိပေးခဲ့ကြောင်းလည်းရုံဟတ်သတင်းကဖော်ပြပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ကဆက်လုပ်ထားတဲ့ထက်လို့တူကောက်ခေါ်တဲ့ဒုံခွင်းတုံးစနစ်တရတောင်ကိုရီးယားနိုင်ငံမှာချထားတဲ့အစီအစဉ်ကိုလက်မခံကြောင်းတရုတ်သမ္မတကတောင်ကိုရီးယားသမ္မတကိုပြောခဲ့တယ်လို့လည်းတရုတ်စိုးရပိုင်းစင်ဝါသတင်းကဖော်ပြပါတယ်။
ဟောင်ကောင်မှာတရုတ်စိုးရရဲ့ဝင်ရောက်ဆွဲဖက်မှုတိုးလာနေတဲ့အခြေအနေကိုစတင်ပြီးကိုပိုင်အုပ်ချုပ်ခွင့်ပိုရဖို့ကြိုးစားနေကြတဲ့မျိုးဆက်သစ်လွှတ်တော်အမတ်တွေဟာမနေ့ကဒီတနင်္ဂနွေနေ့မှာကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရနေပါတယ်။ဥပဒေပြုလွှတ်တော်ကောင်စီရွေးကောက်ပွဲအနိုင်ရသူတွေထဲမှာ2014ခုနှစ်ကထီတော်လန်ရေးလို့ခေါ်တဲ့ကျောင်းသားလူငယ်တွေဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့ကြသူတွေကတဦးဖြစ်တဲ့အသက်23နှစ်အရွယ်နေသင်လောလဲပါပါတယ်။ဟောင်ကောင်မှာအပြည့်အဝလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပခွင့်ရဖို့တောင်းဆိုတဲ့ဒီ2014ထီတော်လာရေးလှုပ်ရှားမှုဖြစ်ခဲ့ခြင်းကဟောင်ကောင်ရဲ့အချုပ်အချက်အချာနေရာအတော်များများမှာရပ်ပေါင်း89ရက်ကြာစီးပွားရေးလုပ်ငန်းကြီးတွေရပ်ဆိုင်ခဲ့ရတာပါ ထီတော်လာရေးနောက်ပိုင်းမှာတော့နေသလောနဲ့အတူဆန္ဒပြခေါင်းဆောင်တို့ဖြစ်တဲ့ဂျောရှွာဝေါင်းတို့ဟာတရုတ်ဆိုရထံကနေတီချာလုံလက်ခွင့်ရရေးမြို့လုံးအချို့လူမှုဆန္ဒခံယူပွဲကျင်းပဖို့စီယုံလှုပ်ရှားတဲ့ဒီဒီမိုစစ်စတိုပါတီကိုပူတဲ့တီထောင်ခဲ့ကြတာပါဒီလူငယ်ကောင်းဆောင်တို့ဟာဆနပြပွဲတွေကိုဦးဆောင်ခဲ့မှုနဲ့ပြီးခဲ့တဲ့လတုန်းကပဲပြစ်ဒဏ်ချမှတ်ခံခဲ့ရသူတွေလည်းဖြစ်ပါတယ်။ဒါပေမဲ့ရွှေရွှေပေါပေါပြစ်ဒဏ်တချို့ကိုပဲကြားခဲ့တာပါ။မနေ့ကဟောင်ကောင်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူဦးရေရဲ58ရာခိုင်နှုန်းဒီလူနှစ်သန်းကျော်မဲပေးခဲ့ကြပြီးတော့တဟာ1998ခုနှစ်ကဟောင်ကောင်ကျွန်းကိုဗြိတိန်ကိုလိုနီလက်အောက်ကနေဒီတရုတ်ပြည်မကြီးထံကိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစလို့လူအများဆုံးလာရောက်မဲပေးခဲ့ကြတဲ့လွှတ်တော်ရွေးကောက်ပွဲဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့ဇာတိမျိုးဟာတာမန်အပြင်အများပြည်သူအတွက်ဘေးကင်းလုံခြုံမှုရှိပေမဲ့အခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်မှုတစ်ခုနဲ့ကြုံခဲ့ရတာကြောင့်မွတ်စလင်သဘုံတွေနဲ့အစိုးရကြားတိုက်ပွဲတွေပုံမူကြီးထွားလာနိုင်ပါတယ်လူ14ယောက်သေဆုံးပြီး90တန်ရရတဲ့ဒဗောင်းမျိုးကညစေးမှာတောက်ချန်တွေကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကိုတော့အဘူဆာယက်အကြမ်းဖက်အုပ်စုကသူတို့လက်ချက်ဖြစ်ကြေညာထားကြောင်းဒေသခံသတင်းတချို့ကဖော်ပြခဲ့ကြတာပါနောက်ပိုင်းမှာကြေညာချက်ကိုပြန်ရုပ်သိမ်းသွားတယ်လို့လည်းသတင်းတချို့မှာဖော်ပြပါတယ်ဥရီမဲ့တပ်ပြတ်တဲ့နီလန်းတွေကိုသုံးဖို့တော့ဝင်မလေးပဲရစသားတွေကိုတိုက်ပြတ်မဲ့သူအဖြစ်ထင်ရှားတဲ့သမ္မတဒူတာတေဟာဇွန်လ30ရက်နေ့စတင်တာဝန်ယူပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းကအဘူဇေယုဆွန်ရောက်အုပ်စုရဲ့အမဂန်စကန်တွေကိုတိုက်ခိုက်ဖို့လှုပ်လာတာဖြစ်ပါတယ်
ပရဇီးလနိုင်ငံမှာသမ္မတမီကယ်တင်မေကိုကန့်ကွက်သူတွေတနင်္ဂနွေနေ့ကရီယိုဒီဂျနေရိုမြို့နဲ့ဆာအိုပေါလိုမြို့တွေမှာဆွေးဆနပြခဲ့ကြပါတယ်ပြီးခဲ့တဲ့တစ်ပတ်ကသမ္မတဟောင်းဒီလ်မာရူဆက်ယာရူကနေပြီးတော့အပြစ်သက်ဖယ်ရှားခံခဲ့ရပြီးတဲ့နောက်အစ်စ်တက်လာတဲ့အစိုးရကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထောင်ထောင်ချီတဲ့ဆနပြသူတွေဟာသမ္မတတင်မေထွက်ပေးပါရွေးကောက်ပွဲချက်ချင်းလုပ်ပါဆိုတဲ့စာတမ်းတွေကိုကန်ဆောင်ပြီးတော့ဘရာဇီးရဲ့ယင်းအသွာလာအရှုပ်ထွေးဆုံးဝေးပြေးလမ်းမကြီးတစ်ခုဖြစ်တဲ့ပေါ်လစ်စတာလမ်းမကြီးပေါ်မှာချီတဲ့ဆနပြခဲ့ကြတာပါရှင
် Washington, the voice of America,
VOA. တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်တဲ့သတင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေပါနေလို့နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပယ်ချလိုက်ပါတယ်။ရခိုင်ရဲ့ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ပြောဆိုချက်တွေနဲ့ပတ်သက်လို့အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှုချုပ်ကျောက်ဟောင်းကိုဖီအန်နန်နဲ့ရန်ကုန်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရှေ့ဆက်လုပ်သွားမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်ရှင်
အစိုးရအသစ်အနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အစ်စ်ဖွဲ့တာမှာနိုင်ငံတကာကပုံကိုယ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်ဆိုပြီးဖွဲ့စည်းထားတဲ့ကော်မရှင်ကိုပြန်လည်ရုပ်သိမ်းဖို့တောင်းဆိုမှုတွေရှိနေခဲ့ပါတယ်။နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒီအပေါ်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမစိုးရိမ်ကြဖို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုဘယ်လိုအကြောင်းနဲ့မှထိပါခံမှာမဟုတ်ဘူးလို့သူမကပြောဆိုခဲ့တာပါ။
And we are prepared to solve it together.
နိုင်ငံတကာကပုံစံပေါင်းနေတယ်မရှိရင်ပဲဒီလိုမျိုးပတ်သက်လို့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့လို့အချုပ်အခြာအာဏာကိုလုံးဝထိခိုက်ခံမှာမဟုတ်ပါဘူး။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာဟာအားလုံးပိုင်ဆိုင်တာပါ။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်တာပါ။အစိုးရလည်းပိုင်တာမဟုတ်ပါဘူး။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်ဆိုင်ပါတယ်။ပြည်သူတွေရဲ့တာဝန်ကတော့ဒီတိုင်းပြည်ငြိမ်းချမ်းဖို့နဲ့ကြွယ်ဝဖို့လိုလားတယ်ဆိုတာကိုပြသဖို့ပါပဲ။ပြည်သူတွေအနေနဲ့ဒီလိုပြသဖို့နားလေသဘောပေါက်လာတာနဲ့အမျှဘသူကမှဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိပါလို့မရပါဘူးဒီပြင်နိုင်ငံတကာကပုံကိုယ်တွေကိုထည့်သွင်းကကော်မရှင်ဖွဲ့တဲ့အပေါ်မှာရခိုင်ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့အစိုးရအသစ်ကိုဆွဆွဲပြောဆိုမှုတွေရှိနေပါတယ်ဒီလိုဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကညှဉ်းဆန်းလိုက်ပါတယ်လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာလမ်းမှန်ရောက်အောင်လှုပ်ဆောင်ခြင်းသာဖြစ်တယ်လို့သူမကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းလိုက်တာဟာပြည်တွင်းပြဿနာကိုနိုင်ငံတကာစင်မြင့်ပေါ်ရောက်အောင်လုပ်တယ်လို့ဆွဆွဲနေကြတာမျိုးတွေရှိပါတယ်။လက်ရှိမှာဒါမျိုးလုံးဝမရှိပါဘူး။ကျမတို့တိုင်းပြည်ရဲ့ပြဿနာဟာနိုင်ငံတကာမျက်နှာစာမှာရောက်နေတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒီတိုင်းပြည်ရဲ့ပြဿနာတွေဟာကဘာတဝမ်းကလူတွေအတွက်ဘာကြောင့်အင်မတန်အရေးပါနေသလဲဆိုတာကိုအဖြေရှာကျင်တာပါ။ကျမတို့အနေနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလမ်းမှန်ပေါ်ရောက်အောင်စူးစမ်းသွားမှာပါ။ကော်မရှင်အနေနဲ့လက်တွေ့မြေမြင်အခြေအနေကပြဿနာတွေကိုက ိုယ်တိုင်သွားရောက်လေ့လာရမှာဖြစ်တာကြောင့်တရက်ထဲတပတ်ထဲနဲ့မဟုတ်တော့တဲ့ပြဿနာဇင်းမြစ်တွေရဲ့အဖြေကိုရှာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဒေါံဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီအပြင်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့တိုင်းပြည်ရဲ့ဒဏ်ရာကိုအကောင်းဆုံးကုစားနိုင်ဖို့နီးလန်းရှာနိုင်မယ်လို့မျှော်လင့်မိတယ်လို့သူကပြောဆိုခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းမစ္စတာကော်ဖီအာနန်ကိုဥက္ကဋ္ဌအဖြစ်ထားပြီးအတွေ့အကြုံရင်းချက်သူမြန်မာ6ဦးအပါအဝင်9ဦးနဲ့ဖွဲ့စည်းလိုက်တာမှာအကြံပေးကော်မရှင်ကိုနိုင်ငံတကာကပုံကိုယ်တွေပါဝင်ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အပေါ်ရခိုင်ပါတီတွေနဲ့ပါတီအချို့ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အစိုးရအသစ်အနေနဲ့ကော်မရှင်အသစ်ထပ်ဖွဲ့စရာမလိုပဲပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ကရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုပဲအခြေခံပြီးရခိုင်အရေးကိုအပြေရှားဖို့ရခိုင်ပါတီအချို့နဲ့နိုင်ငံရေးပါတီတွေကတောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ကော်ဖီအာနန်ကိုလည်းလက်မခံကြောင်းအတိအလင်းထုတ်ဖော်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။မစ္စတာကော်ဖီအာနန်ကတော့ဒေါန်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်အရာဒီကနေ့မှအလုဆတင်လှုပ်ဆောင်တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တွေမှာရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတယ်လို့နေပြည်တော်ကလည်းတွားရောက်အောင်မှာပါ။မစ္စတာအာနန်ဟာစက်တင်ဘာလ10ရက်နေ့မှာရန်ကုန်မှာရခိုင်ကော်မရှင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားဖို့ရှိပါတယ်။ဒီလိုလှုပ်ဆောင်ပြီးရင်တော့စက်တင်ဘာ9ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်။ကော်ဖီအာနန်ကတော့ရခိုင်ရေးစုံစမ်းမှုလှုပ်ဆောင်တာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့သူ့အနေနဲ့အကောင်းဆုံးလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ
်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ကပြည်သူတွေငြိမ်းချမ်းပြီးပြည့်စုံကြွယ်ဝတဲ့အနာဂတ်စီကိုအတူတကွရှောက်လန်းနိုင်မဲ့လမ်းကြောင်းရှာဖွေနိုင်ဖို့အတွက်အကူအညီပေးသွားနိုင်မယ်လို့ယုံကြည်ပါတယ်
။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပြန်လည်ရင်ကြားစေရေးအခြေခံအဆောက်အအုံတွေတည်ဆောက်ရေးစတဲ့ဖွံ့ဖြိုးရေးကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။မြေပြင်အခြေအနေတွေကိုလေ့လာပြီး၁၂လအတွင်းမှာအစီရင်ခံစာတစ်စောင်ထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးမြန်မာအစိုးရကိုကြံပေးမဲ့ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။နှစ်နဲ့ချီပြီးမပြေမလည်ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေအကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလား။နိုင်ငံတကာကပုဂ္ဂိုလ်တွေပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ်VOA တော်တော်ရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနက်ပြန်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတင်ဆက်ပေးမယ့်သတင်းကတော့ရှမ်းပြည်နယ်က NND ခေါင်းဆောင်တွေတာဝန်ကဘာကြောင့်ဖယ်ရှားခံရသလဲဆိုတဲ့သတင်းဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအောင်နိုင်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခင်မိုးမိုးနဲ့အလုံမှုဆောင်၅ဦးကိုလက်ရှိတာဝန်ကဖယ်ရှားလိုက်ပါတယ်။နောက်ပြီးတောင်ကြီးခရိုင်ရဲ့ဥက္ကဋ္ဌဦးတင်မောင်တိုးကိုလည်းNND ပါတီကထုတ်ပယ်လိုက်ပါတယ်ဒီလိုမျိုးဆွဆွဲချက်တွေကိုတော့ရှမ်းပြည်နယ် NND ခေါင်းဆောင်တွေကနေညှင်းဆိုခဲ့ပြီးတော့ပါတီစီမင်းစည်းကမ်းနေနဲ့ကိုက်ညီမှုမရှိဘူးလို့လည်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်က NND ခေါင်းဆောင်တွေတာဝန်ကနေဖယ်ရှားခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ် NND ခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်တာဝန်ကနေဖယ်ရှားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုလွတ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ
်။ဟုတ်တယ်လို့ပြောပုဂ္ဂိုလ်ဒေါက်တာမုံမောကရေကောက်ပွဲမှာသူ့ကိုကိုယ်လည်းပြည်နယ်ရွေးချယ်ဖို့ကလူမျိုးရဲ့ခါမှာဒီကမှအောင်နိုင်ရေးကိစ္စလက်မလို့တော့ဘူး။ဒါပေမဲ့ကျွန်တော်ခြားရတဲ့မူကရေကောက်ပွဲမှာကျွန်တော်ဟိုကယူလိုက်တဲ့လူဆိုရှင်အားလုံးကနေပြီးတော့တက်တကြွနဲ့ပူပေါင်းလုပ်ပေးရမယ်။အောင်နိုင်ရေးမှာပူပေါင်းလုပ်ပေးရမယ်။ဒီလိုရင်ဒါကိစ္စမရှိရရောက်တယ်လို့သတ်မှတ်ကြည့်ရပြီးသားဖြစ်တယ်။ဒါဒေါက်တာမုံမောအဲဒီကဘာမှမလုပ်ခဲ့ဘူး။ဒီချက်ရေးချက်ကပါလဲဆိုရင်သူကပြည်နယ်ဥက္ကဋ္ဌနေရာနဲ့တက်ကွက်ပြီးပြီးဆိုပြီးတော့တရားမဝင်ပြောရတယ်ကျွန်တော်ပြန်ကြားရတယ်။သုံးချက်ကဒေါက်တာမုံမောကကျွန်တော်တို့ဒီလိုမျိုးကိုခေါ်ရမူနဲ့ဆန့်ကျင်တဲ့ NGO ထွက်ပြီးမှတရားမဝင်လုပ်နေတယ်။အဲ့ဒီချက်တွေကြောင့်ကျွန်တော်တို့သူ့ရဲ့အရေးယူဖို့ကြံရညာကြားပြီး ဒါတချင်နောက်တစ်ချက်ကတော့ဒီလိုလုံမကြီးဥစ္စာတော်မီမီကြတော့အဲ့လိုပဲရေကောက်ပွဲမတိုင်ခင်အွန်လိုင်းကာလမှာဖွဲ့ထားတဲ့အွန်လိုင်းဖွင့်တဲ့ပူပေါင်းဆောင်ရွက်မှုမရှိဘူး။အဲ့ဒါကြောင့်မို့ဒေါက်တာမူရဲ့တော်မီမီကိုဒီလိုဥစ္စာရာထူးရလို့လောက်ဒီနေ့ရန်လေးရာထူးရလောက်ဆက်ချလိုက်ဖို့ဆုံးဖြတ်ခဲ့တာ။သူဆုံးဖြတ်ပြီးနဲ့သူ့ရဲ့ energy party ကိုဆက်ပြီးရှိနေတာပဲ။အဲ့တော့ပဲဒီစားကိုပြင်ပုံပြနေလို့ပို့ပြီးအလုံးကသဘောတူလက်ခံပြီး
အဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲပြီးတိုင်းနယ်ပြည်နယ်လိုက်ရောပါသွားတဲ့အလုပ်မှုဆောင်တွေကိုစုံလကစပြီးတော့ပြန်လည်ဖွဲ့စည်းနေပါတယ်။ရှမ်းပြည်နယ်တွင် NLD ဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲတွေမှာအပြည့်အဝအောင်နိုင်ရေးအတွက်အခုလိုပြည်နယ်အလုပ်မှုဆောင်တဲ့တွေကိုပြန်လည်ဖွဲ့စည်းရတယ်လို့ဦးဝင်းသိန်းကဆိုပါတယ်။ရှမ်းပြည်နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ခင်မူမူအနေနဲ့ကတော့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်တယ်ဆိုတဲ့စွပ်စွဲချက်ကိုတော့အခုလိုညှင်းဆန်းခဲ့ပါတယ်။
ကျမရှင်းလေတယောက်ဆိုတော့ရှင်းလေလုတ်တာတော့ဒါကျမအလုပ်ကျမလုပ်တာပဲ။နောက်လူမှုရေးတွေနဲ့ပတ်သက်လို့ကတော့ကျမတို့ကနိုင်ငံရေးသမားတိုင်းကြီးပြည်သူလူထုကိုအခြေခံတဲ့လူမှုရေးကနေပေါက်ပွားတာပါပဲ။အဲ့တော့ကျမကတော့ဒါလူမှုရေးတွေကိုအရင်လဲလုပ်နေတယ်အခုလဲဆက်လုပ်မှာပဲ။အဲ့နောက်တစ်ခုက2015ရွေးကောက်ပွဲမှာကျမမကူဘူးလို့ပြောတယ်။ကျမကူခဲ့ပါတယ်။ဟိုသူတို့အစိုးရတွေနဲ့ကားကြီးနဲ့လှည့်နေတဲ့အခါမှာတော့ကျမမပါဘူး။အဲ့ဘာလို့ဆိုတော့ကျမကအဲ့ဒီအချိန်မှာဟိုကျမတို့လေဗလန်ကျောင်းသားအမှုကျမသွားနေရပါတယ်။အဲ့ဒါပေမဲ့ကျမရှိမှနိုင်ငံတကာတန်ယုံနေရင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျမရဲ့ဒီနယ်ရုံးကိုပဲလာပြီးတော့တွေ့ဆုံဆွေးနွေးတယ်။လာပြီးမေးမြန်းတယ်။အဲ့ဒါတွေကိုကျမကိုယ်တိုင်ရွေးကောက်ပွဲအတွက်အားလုံးကိုတည်အောင်ရှင်းပြပြောပြနေရတဲ့အလုပ်တွေလုပ်ထားခဲ့တယ်ဆိုတာကျမမှအထောက်အထားနဲ့တကွာရှိပါတယ်။နောက်ဒီဂျာနယ်တွေမီဒီယာတွေကမေးတဲ့ဟာတွေရွေးကောက်ပွဲနဲ့ပတ်သက်တာကျမတို့ပါတီရဲ့ရွေးကောက်ပွဲအနေထားတွေကျမဖြေရတာတွေရှိပါတယ်။အဲ့တော့ကျမရေကောက်ပွဲမှာမကူရဲဘူးဆိုတာလည်းဝမဟုတ်ပါဘူး။
တာဝန်ကနေနာပေးခံရသူ၅ဦးကတော့ NLD ပြည်နယ်ဥက္ကဋ္ဌတော်ခင်မူမူအသွေးမှုတော်ယူမီစောအဖွဲ့ဝင်သုံးမိမိတို့ဖြစ်ပြီးဗန္နယီမှုတော်စပယ်နဲ့နောက်သူကတော့နှုတ်ထွက်စာတင်ထားတယ်လို့တော်ခင်မူမူကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကမြူရာဒီမိုကရေစီဖွဲ့ချုပ်ဗဟုလမှုဆောင်ကော်မတီဝင်ဦးဝင်းထင်ရဲ့ရှမ်းပြည်နယ်ခီးစဉ်သွင်းမှာရှမ်းပြည်နယ်ဥက္ကဋ္ဌအသွေးမှုပါဝင်၅ဦးကိုတာဝန်ကနေဖယ်ရှားခဲ့တာပါ။ရှမ်းပြည်နယ် NLD ခေါင်းဆောင်၅ဦးကိုတာဝန်ကနေဖယ်ရှားမဲ့ကိစ္စပေါ်မကျေနပ်ကြောင်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တို့ကနေလူမှုရေးစာမျက်နှာနဲ့အစည်းအဝေးတွေမှာတင်ခဲ့တဲ့အတွက်ပါတီဗဟုလမှုဆောင်ဖွဲ့ဝင်ဦးဝင်းထိန်ကသူ့ကိုလည်းနှုတ်မိတ်နဲ့ထုတ်ပယ်လိုက်တယ်လို့ဦးတင်မောင်တို့ကအခုလိုပြောပါတယ်
။နှုတ်မိတ်နဲ့ပဲကအားလုံးကအကယ်၍ကျွန်တော်အဖြစ်အဆုံးတွေကကျူးလွန်နေဆိုတော့သူကဒီနယ်စီကံထိုင်ထိုင်ရေးကိုတင်ပြရမှာပါ။ဒီနယ်စီကံထိုင်ထိုင်ရေးကဆက်စီပြီးတော့မှဗဟုစီကံထိုင်ထိုင်ရေးကိုတင်ပြီးတော့ဗဟုစီကံထိုင်ထိုင်ရေးရနေပြီးတော့မှအဖြစ်ရှိတယ်ဆိုရင်ရှိတယ်လို့သူကပြတ်တန့်ချရတာပါ။နောက်အဲ့လိုမျိုးဒီပါတီထဲမှာအဲ့လိုနှုတ်မိတ်နဲ့ထုတ်တဲ့ဟာတော့ရှိလည်းမရှိပါဘူးကြာတစ်ခါမှလည်းမကြဘူးပါဘူး
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုလုံးမှုဆောင်ကော်မတီဝင်သူဖြစ်သူဦးညာဝင်းကတော့ဒီလိုရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားတဲ့အခြေအနေကိုမသိရှိသေးဘူးလို့အခုလိုပြောပါတယ်။
ဘလို့ဖြစ်သွားတယ်ဘာကြောင့်အဲ့ဒီသတင်းထွက်တယ်ဆိုတော့ကျွန်တော်စာရေးစာတမ်းနဲ့အခုဒီမှုကိုဌာနချုပ်ကကျွန်တော်အနေနဲ့တော့ကျွန်တော်မသိ
ဘူး။ရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားတဲ့လို့ရပုံမှာ NLD ဘိုးဌာနချုပ်ကနေမသိရှိသေးဘူးလို့ဝေဖန်မှုတွေရှိနေတယ်လို့ဘိုးလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ဖြစ်စဉ်အခြေအနေအားလုံးကိုဌာနချုပ်ကိုတင်ပြထားတယ်လို့ဆိုပါတယ်။အခုလိုပြည်နယ်ဥက္ကဋ္ဌပါဝင်ကော်မတီဝင်တွေကိုတာဝန်ကနေဖယ်ရှားလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဗဟုသဏ္ဍာန်ချုပ်အနေနဲ့ကတော့တရားဝင်ထုတ်ပြန်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်စုစုပေါင်း52ဦး၊ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SND ကတော့ကိုယ်စားလှယ်39ဦး၊ NLD ဖွဲ့ချုပ်ကတော့38ဦးအနိုင်ရရှိခဲ့ပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ G20 အစည်းအဝေးနဲ့ဆိုင်တဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတစ်ပုဒ်ကိုတင်ပြပေးကြပါမယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးညီလာခံကျင်းပရာဟန်ဂျိုးမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဟာတခြားနိုင်ငံတွေကနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။ရာသီဥတုပြောင်းလဲမှုအရှိလေပိုင်းဒေတာကပဋိပက္ခတွေအပါအဝင်ကမ္ဘာကြီးရင်ဆိုင်နေရတဲ့ပြဿနာတွေကိုအပြေရှာဖို့အခုလိုတွေ့ဆုံနေကြတာပါ။အမေရိကန်သမ္မတအိုဘားမားဟာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပြီးလေထုညီညွတ်မှုလျှော့ချဖို့နဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တယ်လို့စီးရီးယားအရေးနောက်အမေရိကန်နဲ့အဓိကကျတဲ့မဟာမိတ်တွေရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်းအာရုံစိုက်ပြီးဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့နဲ့တွေ့ဆုံပြီးတော့စီးရီးယားနိုင်ငံတွင်းကအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရအောင်လို့ကြိုးပမ်းအားထုတ်ခဲ့ပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်ကဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါရှင်။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုတနင်္ဂနွေနေ့ညကတရုတ်သမ္မတရှီဂျင်းပင်ဟာညစာစားပွဲနဲ့တက်ခင်းအပ်ခံပါတယ်။ဒီညစာစားပွဲမှာအမေရိကန်သမ္မတဘရက်အိုဘားမားဟာကမ္ဘာခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံပြောဆိုခွင့်ရခဲ့ပါတယ်။မောင်မီနဲ့စစ်အာဏာသိမ်းမှုနဲ့ပတ်သက်သူတွေကိုဖော်ထုတ်ရမှာအမေရိကန်အနေနဲ့အကူအညီပေးသွားမယ်လို့တူရကီသမ္မတရီဂျစ်တေယစ်အာရူဝန်ကိုသမ္မတအိုဘားမားကကတိပေးပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုနဲ့ဆက်ဆက်မှုရှိတယ်လို့သမ္မတအာရူဝန်ကပြစ်တင်ဆဆွဲထားတဲ့မွတ်စလင်တရားဟောဆရာကိုတော့အမေရိကန်ပြည်ထောင်စုကနေတူရကီကိုပြန်လည်ပို့ဆောင်ပေးမယ်ဆိုတာမျိုးသမ္မတအိုဘားမားကပြောမတော်ပါဘူး။သမ္မတနှစ်ဦးဟာစီးရီးယားအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်။
President Erdogan and I also agreed to continue pursuing a peaceful
Syria ye nangan ye ya nyin nyan saw a pyaung le lou nai mu set let joban a thauk taw me so raw go tamara Erdogan ne tabaw tu ka ba de di nilan ha pirin sit a song tat pho ye she khan me takhu di daw nilan phit pi lo lu da re khan sa ni ya de dukkha re na chin mu re go shot cha pho a tu tu kwa lou saw taw ma ba da a pyin Syria lu lu a ni ne long jong be kin saw a pyan le ni thain ye ne de ta takhu long ti nyain mu shi aw lou saw taw pho ba
နိုင်ငံကိုင်ပြည်ပခါတွေအတွင်းအဖွဲ့ပေါင်းစုံပါဝင်နေတာကြောင့်ဆီးရီးယားအရေးဟာရှုပ်ထွေးပါတယ်။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတွေဟာ IS အစွန်းရောက်တွေကိုပူးတဲ့နှိမ်နှင်းနေပြီးဆီးရီးယားသမ္မတဘရှာအာဆတ်အစိုးရကိုစန့်ကျင်ပေမဲ့တခြားတစ်ဖက်မှာတော့တူရကီကအကြမ်းဖက်သမားအဖြစ်သတ်မှတ်ထားတဲ့ခတ်တက်ခဲ့ရေးသမားတွေကိုအမေရိကန်ကအကူအညီပေးနေတာပါ။ခတ်တွေဟာဆီးရီးယားနိုင်ငံတွင်က IS အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတာကြောင့်မှာသမ္မတအာဆတ်ဟာလည်းရုရှားနဲ့အီရန်ကအကူအညီတွေကိုရရှိနေတာပါဆီးရီးယားနိုင်ငံတွင်ကပစ်ခတ်တိုက်ခိုက်မှုတွေအတွင်းအရသာအများပြားထိခိုက်သေဆုံးမှုတွေလည်းရှိနေပါတယ် G20 အစည်းအဝေးအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံးပြီးဆီးရီးယားနိုင်ငံတွင်အပစ်ခတ်ရစဲသဘောတူညီမှုရအောင်ကြိုးပမ်းနေပါတယ်ကြန့်ရှိနေသေးတဲ့ပြဿနာတွေအတွက်ဖြေရှာဖို့နောက်ထပ်တွေ့ဆုံဆွေးနွေးဖို့လိုသေးတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်
We're not going to
ဖြစ်မြအောင်လဲလုပ်မယ်လုံတိုင်တဲ့ခွင်လန်းကောင်းတစ်ခုလဲလို့ယုံကြည်တဲ့ကိစ္စတွေကိုကျွန်တော်အောင်မြင်အောင်ဆောင်ရွက်တော့မှာပါဒီလိုမယုံကြည်ရင်ကျွန်တော်လုံးမှာမဟုတ်ပါဘူ
းသမ္မတအိုဘားမားဟာဒီကနေ့တနင်္လာနေ့မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှာပါတနင်္ဂနွေနေ့ညစာစားပွဲမှာ G20 ထိပ်သီးအစည်းအဝေးတက်ရောက်လာသူတွေကိုဟန်ယူမျိုးဝက်စလိတ်မှာဂီတအကမီးအောင်စုံတွေနဲ့ဖျော်ဖြေတင်ဆက်ပါတယ်ရေကန်ရေမျက်နှာပြင်အောက်မှာဆင်ထိုးပြီးကပြဖြောပြတဲ့ဒီတင်ဆက်မှုကို2008ခုနှစ်ဘေကျင်းအိုလံပစ်အားကစားပြိုင်ပွဲဖွံ့ဖွဲကိုစီစဉ်တဲ့နာမည်ကျော်ရုပ်ရှင်ဒါရိုက်တာဂျန်ယီမူးကစီစဉ်တင်ဆက်တာပါခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ရဲ့ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ပြောပြပေးပါမယ်ရှင်
ဆီးရီးယားရေးနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အကျိုးရှိရှိဆွေးနွေးနိုင်ခဲ့ပေမဲ့နှစ်ဖက်အကြားစစ်တမ်းနဲ့ဆီးရီးယားကိုလူသားချင်းစာနာမှုအကူအညီပေးနိုင်မဲ့အပြစ်ခတ်ရစဲရေးအတွက်သဘောတူညီချက်တော့မရသေးဘူးလို့သမ္မတဘရက်ဟိုဘားမားကပြောဆိုလိုက်ပါတယ်။ရုရှားသမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲသမ္မတဟိုဘားမားတရုတ်နိုင်ငံဟန်ဂျိုးမြို့က G20 ထိပ်သီးညီလာခံပိတ်ပွဲအခမ်းအနားမှာသတင်းနောက်တွေကိုပြောဆိုသွားခဲ့တာပါ။ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံမှာဆွေးရကထိန်းချုပ်ထားတဲ့မြို့တော်တော်များနဲ့ကတ္တလနဲ့ကန်ဖို့တင်းချုပ်ထားတဲ့မြို့ကြီးတစ်ခုလိုမှာဒီကနေ့ဘုံပောက်ကွဲမှုတွေဇက်တိုက်ဆိုသလိုဖြစ်ပွားပါတယ်တက်ခိုက်မှုတွေအားလုံးဟာတပြန်တည်းတည်းဖြစ်တယ်ဆိုတော့တင်ရှားပြီးအားလုံးကလည်းလူညွန့်ခိတ်တွေကိုပြစ်မှတ်ထားတက်ခိုက်တာဖြစ်တဲ့အကြောင်းစီရီးယားလူခွင့်ရေးစွန့်ကြည့်လေးလိုက်ဖွဲ့တာဝန်ရှိသူကပြင်သစ်သတင်းဌာနကိုပြောဆိုသွားခဲ့တာပါမြောက်ကိုရီးယားကပယ်ထိန်တပ်မစ်ဆိုင်းတုံးသုံးခုကိုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့မှပဲပစ်ခတ်ခဲ့တဲ့အတွက်ဂျပန်ဆိုရကပြစ်တင်ရှုတ်ချလိုက်ပါတယ်ပစ်ခတ်မှုဟာဂျပန်နိုင်ငံပေါ်ရန်လူရဲလှုပ်ရှားဖြစ်နေတာမကတရုတ်နိုင်ငံဟန်ဂျိုးမြို့မှာ G20 ထိပ်သီးအစည်းအဝေးတွေကျင်းပနေချိန်တက်တက်ဆန်ဆန်ဖြစ်ခဲ့တာကိုထည့်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကိုပါရန်လူရဲလှုပ်ရှားဖြစ်တဲ့အကြောင်းဂျပန်ဆိုရအဖွဲ့တွင်းဝင်ချုပ်ယိုရှီဟီဒါဆူရှိဇူကာကပြောဆိုသွားခဲ့တာပါအရှိတောင်အရှေ့နိုင်ငံများတင်အာဆီယံထိပ်သီးညီလာခံတွေဒီသတင်းပတ်တဲ့ကျင်းပမဲ့လောင်နိုင်ငံဗီယက်ချင်းမျိုးတော်ကိုတမန်ဝင်ခီးစဉ်ဖြစ်ရောက်လာမဲ့အမေရိကန်သမ္မတဘရက်ဟိုဘားမားအာရှဒေသနဲ့ဩဇာထင်ကြီးမဲ့အမေရိကန်မူဝါဒကိုပြောဆိုဖို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်ဒလေးဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.